ရကပွဲအနိုင်ရ NLD ပါတီအနေနဲ့ပြည်နယ်နဲ့တိုင်းအပါဝင်အစိုးရအဖွဲ့အစည်းတွေကိုဖွဲ့စည်းရမှာအမျိုးသားရင်ကြားစီရေးကိုအခြေခံပြီးတခြားတိုင်းရင်းသားပါတီတွေကိုပါဖိတ်ခေါ်ဖွဲ့စည်းသွားမယ်လို့ NLD ပါတီတာဝန်ရှိသူတွေကပြောပါတယ်ပြည်နယ်နဲ့တိုင်းဒေသအဆင့်အစိုးရအဖွဲ့အစည်းရဲ့အခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတောက်မမေခစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါမကြခင်မှာရွေးကောက်ပွဲနိုင်ထားတဲ့ NLD ပါတီအနေနဲ့အစိုးရတည်တရက်ကိုဖွဲ့စည်းတော့မှာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအရဒီလိုဖွဲ့စည်းပြီးရင်သက်ဆိုင်ရာပြည်နယ်အတိုင်းအစိုးရအဖွဲ့တွေကိုဆက်လက်ဖွဲ့စည်းသွားရမှာပါလက်ရှိမှာပြီးခဲ့တဲ့ရွေးကောက်ပွဲတုန်းက NLD ပါတီအနေနဲ့မဲအရေးအတွက်အများဆုံးနဲ့အနိုင်ရရှိထားတာပါဒီလိုအနိုင်ရရှိထားတဲ့ NLD ပါတီအနေနဲ့ဘ ਹੁ အစိုးရအပြင်သက်ဆိုင်ရာတိုင်းနယ်ပြည်နယ်အစိုးရတွေဖွဲ့စည်းတာမှာကျင့်သုံးသွားမဲ့မူဝါဒနဲ့ပတ်သက်ပြီးပါတီဗဟိုအလုံးမှုဆောင်ဦးဝင်းထင်ကခုလို VOA ကိုပြောပြပါရယ်
။ဒီသားညာစီဘူအတ်နောက်နမနေကတိုင်းရင်းသားတွေကိုလည်းတည်တော်နေနေရာတွေမှာရည်ရှိမမှုဒီတောင်းပေးမဲ့ဆိုရဲဟာနမနေအဲ့ဒါပဲလို့ပြောမှာလေ။ဒီဘာမှကျေစုစလာကြအမလို့အဲ့ဒီမူတစ်ခုပေါ်မူဒီမှာဒီကြောင့်ဒီမှာရောတိုင်းနယ်ပြည်တော်အဲ့ဒါပဲလို့ပြောမှာပဲ။
ဒီဇေဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကခန့်အပ်ရမှာပါခန့်အပ်မဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုလွှတ်တော်ကိုယ်စားလှယ်ဖြင့်ရွေးချယ်ခံရသူတွေတဲကပဲရွေးချယ်တင်မြှောက်ရမှာဖြစ်ပါတယ်သက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်ဆိုင်ရာဝန်ကြီးတွေကိုတော့သမ္မတခန့်အပ်တဲ့သက်ဆိုင်ရာဝန်ကြီးချုပ်တွေကခန့်အပ်ရမှာဖြစ်ပြီးဒီဝန်ကြီးနေရာတွေအတွက်ကတော့ရွေးချယ်ခံလွှတ်တော်ကိုယ်စားလှယ်ဖြစ်စရာမလိုပါဘူးလက်ရှိချိန်မှာပြည်နယ်နဲ့တိုင်းတွေမှာသက်ဆိုင်ရာတိုင်းရင်းသားပါတီတွေရှိပြီးဒီပါတီတွေကလည်းရွေးကောက်ပွဲမှာအနိုင်ရထားတဲ့ပါတီတွေလည်းပါဝင်ပါတယ်ဒီမှာတိုင်းရင်းသားပါတီတွေကတိုင်းဒေသကြီးပြည်နယ်အစိုးရဖွဲ့တာမှာအနိုင်ရပါတီ NLD နဲ့အတူတကွပါဝင်ဖွဲ့စည်းနိုင်ဖို့လိုလားလျက်ရှိပါတယ်ဒီလိုတိုင်းရင်းသားပါတီတွေကအနိုင်ရပါတီ NLD နဲ့တွဲဖက်ကညှိနှိုင်းလှုံ့ဆော်လိုပေမဲ့အနိုင်ရ NLD ပါတီအနေနဲ့ကတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးတာတွေမရှိသေးပါဘူး NLDပါတီဗဟိုအလုံးမှုဆောင်ဦးထွန်းထွန်းဟိန်ကတော့တိုင်းရင်းသားပါတီတွေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ။အ
ဲတိုင်းသားကြီးပါလာနိုင်တာပေါ့နော်။အဲဒါပေမဲ့ကျွန်တော်တို့ကဒီဥစ္စာကိုအစိုးရမဖွဲ့ခင်မှာကျွန်တော်တို့ကပို့ပြီးတော့ကျွန်တော်ရေးကြည့်တဲ့ဥစ္စာလေးတွေရှိပါသေးတယ်။ဘာလဲဆိုကျွန်တော်စွတ်တော်ပေါ့နော်။စွတ်တော်ဥစ္စာလေးတွေကျွန်တော်အရင်လုပ်ရမှာဟုတ်။အဲဒါလေးကိုကျွန်တော်လုပ်နေပါခင်ဗျ။တိုင်းသားဒီနေ့တော့တချို့ဥစ္စာလေးတွေကတွေ့ဆုံနေလို့တော့အဲကျွန်တော်တို့ရှိပါတွေ့ဆုံတာရှိပါဒီကြကြကျွန်တော်တို့ဆုံးဖြတ်ထားတဲ့ကြောင့်မရှိသေးပါဘူ
း။ရခိုင်မျိုးသားပါတီကဒုဥက္ကဋ္ဌဒေါက်တာအေးမောင်ကတော့ပြည်နယ်နဲ့တိုင်းအစိုးရဖွဲ့စည်းမှုမှာတက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးကတိုင်းရင်းသားလူမျိုးတွေပါဝင်ဖို့လိုအပ်ကြောင်းပြည်နယ်နဲ့တိုင်းအစိုးရတဲ့ဖွဲ့စည်းမှုနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပြပါဗျ
။ဗမေကလာမှာဒေသဒီမိုကရေစီဖွဲ့ချုပ်ကနော်သူဦးဆောင်ပြီးမှပြည်ထောင်စုအစိုးရကိုဖွဲ့စည်းနိုင်အောင်ဆောင်ရွက်မဲ့ခင်ကျင်းရှိပါလိမ့်မယ်။တိုင်းဒေသကြီးပြည်နယ်မှာလည်းအစိုးရဖွဲ့စည်းနိုင်တဲ့အခွင့်အရေးရှိပါလိမ့်မယ်။ဖွဲ့စည်းပုံအခြေခံဥပဒေရဲ့ကန့်သတ်ချက်တွေကတော့နော်ရှိပါတယ်။တော်တော်လေးပဲမြန်မာဒီမိုကရေစီဖွဲ့ချုပ်ကနော်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားမယ်လို့ကြွေးကြော်နေပါတယ်။တမန်နေ့ကလည်းဆိုအောင်ဆန်းစုကြည်ပြောပါတယ်။အဲ့ဒီသဘောတရားအရာပြည်နယ်တစ်ခုမှာအနိုင်ရနေတဲ့ပါတီကြီးတစ်ခုပေါ်မှာဒီမိုကရေစီသဘောအရချင်းကပ်မယ်လို့သုံးသပ်ပါတယ်
။ဆန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်SNLD ကဦးဆိုင်လိတ်ကတော့ပြည်နယ်နဲ့တိုင်းအစိုးရဖွဲ့စည်းမှုနဲ့ပတ်သက်ပြီးသူ့အမြင်ကိုခုလိုပြောပြပါတယ်
။ကျွန်တော်တို့ SNLD နဲ့ NLD ကြားထဲမှာအစိုးရဖွဲ့ရေးနဲ့ပတ်သက်ပြီးဘာတစ်ခုမှဆွေးနွေးညှိနှိုင်းထားတာမရှိသေးပါဘူးခင်ဗျာ။2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြုတ်မပြင်ဘဲနဲ့ဆိုလို့ရှိရင်ဘယ်သူပဲဝန်ကြီးချုပ်တက်လို့လို့ပေါ့နော်။အဲ့တော့တိုင်းလားပြည်သူလူထုတွေအတွက်သိပြီးအကျိုးများစရာအကြောင်းမရှိပါဘူး။ဝန်ကြီးချုပ်ကိုယ်တိုင်ဟာပြည်နယ်သူပြည်နယ်သားတွေကိုယ်တိုင်ကမဲပေးပြီးရေးချယ်တင်ပြောက်ပြီးသူ့ကိုအလိုကျရင်အလိုကျတဲ့အတိုင်းပေါ့နော်အလိုမကျရင်လည်းသူ့ကိုပြန်ပြီးချုပ်ချနိုင်ခွင့် right to recall ပေါ့အဲ့ဒါအတိအကျရှိမှနေသားမျိုးမရောက်မချင်းဟာဘယ်သူပဲဝန်ကြီးချုပ်လို့လို့ကျွန်တော်တက်ကတော့သိပြီးအာရုံညှစ်စရာအကြောင်းမရှိပါဘူးခင်ဗျာ
မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအစိုးရတဲ့ဖွဲ့စည်းရေးအတွက်တမရဝင်ကြီးတွေရဲ့အမည်စရင်းတွေကိုလာမယ့်ဖေဖော်ဝါရီ1ရက်နေ့နောက်ဆုံးထားထုတ်ပြန်သွားဖို့ရှိတယ်လို့ထုတ်ပြန်ပြောဆိုထားပါတယ် NLD အစိုးရဖွဲ့စည်းရာမှာတိုင်းရင်းသားနိုင်ငံရေးသမားနဲ့ပညာရှင်များ NLD ပါတီဝင်အချို့နဲ့လက်ရှိအစိုးရအဖွဲ့မှလူဟောင်းအချို့တို့ပြန်လည်ပါဝင်နိုင်တယ်လို့နိုင်ငံရေးသမားအများစုကတော့တုံ့တက်လျက်ရှိပါတယ်ရှင်။